စကိုင်းတိုင်းရွှေဘိုခရိုင်ကမ်ပလူမြို့နယ်မှာစေအစိုးရဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့အကိုဖြစ်သူနဲ့ရင်းနှီးတဲ့မြို့အုပ်ချုပ်ရေးအာဏာပိုင်အဖွဲ့ဝင်တဦးရဲ့အာဏာအလွဲသုံးစားမှုအာဓမ္မအနိုင်ကျင့်မှုခံနေကြရတာ၄နှစ်လောက်ရှိနေပြီလို့မြို့ကန်တွေကပြောကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြို့ကန်တူကို RFA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်ခင်ဗျာ။ဟုတ်ကဲ့ဘသူကဘလို့အနိုင်ကျင့်နေတယ်မြို့သူမြို့သားတွေအနေနဲ့ဘလို့အနိုင်ကျင့်ခံနေရတယ်ဆိုတာစပြောပြပါလားခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်တို့မြို့မှာအခုဒုတိယဗိုလ်ချုပ်ကိုကြီးမောင်အေးရဲ့အကိုနဲ့ရင်းနှီးမှုယူပြီးတော့ MFS ကုမ္ပဏီကဦးစိုးမြင့်ဆိုသူကကျွန်တော်တို့မြို့မှာအပားအခိုင်လို့ခိုင်လို့ဆိုလို့မြို့ပေါ်မှာငွေကြေးတွေကောက်စီးရင်းနေမရှင်းအဲမြေခွက်တွေရောက်စားအဲ့လိုတွေလုပ်လို့တော့မြို့သူမြို့သားတွေအနိုင်ကျင့်ခံနေရတယ်ကျွန်တော်တို့က၄နှစ်လောက်ရှိပြီကျွန်တော်တို့မြို့ပေါ်မှာခံနေရတာကျွန်တော်တို့မြို့ပေါ်မှာဈေးဟောင်းကြည့်အောင်ဈေးတွေကိုကြောက်လေဗျာကြောက်ပြီဈေးဟောင်းအမြေခွက်တွေလောလောဆယ်ဆို၃ခွက်ကြောင်းစားပြေးတာလေအဲ့လိုပေါ်ဗျာမြို့ပေါ်မှာနောက်တစ်ခုတခါငွေကြေးတွေလျှောက်ပြီးရလဲဆိုပြီးတော့ငွေကြေးတွေကောက်ခံပါတယ်ကျွန်တော်တို့တဲအင်းကိုမီတာရိုးမီတာတစ်လုံးကိုတစ်ပေါင်းနောက်ပြီးတော့ပါဝါမီတာတစ်လုံးကိုတစ်သိန်းနောက်ပြီးလုပ်ငန်းလုံးမီတာတစ်လုံးကို၃ပေါင်းနောက်မီတာအစ်စ်တစ်လုံးကို၃ပေါင်းအဲ့ဒီငွေတွေကောက်ခံပြီးတော့ဒီအားလည်းအပြည့်ဝမရပါဘူးဘာမှလည်းမလုပ်ဖယ်နေအဲ့ငွေတွေကြောက်နေပါတယ်
ပမာဏအဖြစ်ဆိုရင်ဒီပျောက်ဆုံးနေတဲ့ငွေတွေရေပေါ့လေပြည်သူတွေဒီကကောက်ခံထားတဲ့ငွေကြီးကအကြမ်းမြအဖြစ်ဘလောက်လောက်ရှိမယ်လို့မှန်းတော့ခင်ဗျ
ာလောလောနဲ့လောလောဆယ်မိကိစ္စတစ်ခုတည်းဟိုကတင်လေးက20ကျော်တယ်ကမိခွေရောက်စားလာတာ115သိန်းလေးက3ခွက်ခင်ဗျာအဲနောက်ကျွန်တော်တို့ဈေးကန်းနေစီကနေပြီးတော့မြို့ဖွံ့ဖြိုးရေးဆိုပြီးတော့တစ်ခါကိုတစ်သိန်းလုံးကောက်တာကအဲ့ဒါက215သိန်းပါအဲ့ဒါဒီအားလုံးကဘာရှင်းမှလည်းမထုတ်ဘူးမြို့လည်းဘာမှမတိုးတက်ပါဘူးက
ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့အကူနဲ့အမှန်တကယ်ပဲရင်းနှီးတာလားသိထားတဲ့လောက်ပြောပြပေးစေချင်ပါတယ်ခင်ဗျာ
အဲကျွန်တော်သိရတဲ့လောက်ကတော့ဗျာအဓိကတော့သူဖုလုံးနေတာဒီအားလုံးဒုတိယဗိုလ်ချုပ်မူကြီးမောင်အေးကသိခြင်းလည်းသိပဲသိခြင်းမှလည်းသိလိမ့်မယ်အဓိကတော့သူ့အကူနဲ့ရင်းနှီးမှုယူတာဘယ်လောက်ထိရင်းနှီးလဲဆိုဒီလာရင်သူ့အကူကသူ့ရဲ့ရုံးကမ်းမှာပဲတဲတယ်ဗျာသူ့ရုံးကမ်းမှာပဲတဲပြီးတော့သူကဒီအဘအခိုင်လို့အဘအခိုင်လို့ဆိုပြီးတော့ပဲဒီပေါ်မှာလိုက်နှိမ့်ဆက်တာပါပဲဗျာ
သူရဲ့ဗိုလ်ချုပ်မူကြီးမောင်ကြီးအကိုနာမည်လည်းသိပြရစေခင်ဗျာ
ဥကျော်ညွန့်ပါခင်ဗျာဥကျော်ညွန့
်သူကတော့ကမ်ပလူမျိုးကိုမကြာခဏရောက်တယ်ပေါ့လေ
အဲကမ်ပလူမျိုးကိုသူကမကြာခဏမဟုတ်တကယ်ဟိုပေါ့ပွဲလမ်းသဘင်ရှိတဲ့အခါမှာရောက်တယ်ဗျာ
မျိုးသူမျိုးသားတွေဘက်ကတော့ဒီလိုအနာအလွဲသုံးစားလုပ်ပြီးတော့အနိုင်ကျင့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အပေါ်ကိုတိုင်နာတိုင်နာနေရောမရှိဘူးလားခင်ဗျာ
အဲတိုင်နာတန်းနာတခါတော့ရှိတယ်ဗျာလွန်ခဲ့တဲ့3နှစ်လောက်ကအဲ့လိုပဲမြေသိမ်းခံရလို့ကမ်ပလူမျိုးသားတူကတိုင်တယ်တိုင်တော့အဲ့မှာသူအပြည့်မရှိပြည့်ကြပြီဖမ်းဟာချုပ်ဟာလုပ်တော့အဲ့မှာလေနောက်လူတွေကတိုင်မတမ်းမှုဟာတော့ကြောက်နေကြတာကသူကဖမ်းမယ်စီးမယ်အဘာခိုင်းတာဆိုသူကမာယာကတို့ရဲတို့အကုန်လုံးသွားခိုင်းတဲ့ထဲတာမာယာကဥက္ကရာကလည်းသူခိုင်းတာလုပ်နေရတာအဲ့လိုဖြစ်နေတာကဒီမှာ
ချာအနာလွဲသုံးစားလုပ်ပြီးတော့အနိုင်ကျင့်မှုတွေရောရှိသေးလားခင်ဗျာ
ဟောတခြားဆိုရှိတာပါဗျာအခုကျွန်တော်တို့ဆိုရင်ဒီမှာဆိုရင်အခုတယ်လီဖုန်းရရှိရေးဆိုပြီးတော့လောလောဆယ်လက်တော်ပေါ့ဗျာလူသူ5ပေါင်းလုံးရရင်လည်းသူကိုကောက်တယ်ရင်ပထမအချိန်လဲ9000လုံးကောက်တာဘယ်သူမှဖုံးမရဘူးခုဒုတိယအချိန်ထပ်ကောက်ပြန်ရင်9000လုံးလေအဲ့လိုကလည်းအခုချိန်ကြီးဘယ်သူမှလည်းမရကြဘူးဖုန်းဝေးတာဆုံးသွားတာအဲ့လိုနေဖြစ်နေကြဒီမှာလည်းအခုအနာလဲသုံးတာလို့ဆိုရအခုကျွန်တော်တို့မြို့ပိုင်နဲ့ခမကြီးပေါ့ဗျာမြို့ပိုင်နဲ့ခမကြီးလူမျိုးသားတွေကလွယ်တဲ့နှစ်40လောက်တွေကဝန်ထမ်းတွေရောတနုနယ်လုံးစုပြီးတော့မြို့သားရရှိဆိုပြီးတော့ခမကြီးစောက်လာတယ်ဗျအဲ့တော့သူကအခုအဘအခဲလို့ဆိုပြီးတော့သိန်း3000နဲ့ကမ္ဘောဇာဘဏ်ကိုတဲ့ပြီးပြီဗျမင်းကမြို့ပြည်မြို့ပအစည်းအဝေးမှာကျက်စုံအစည်းအဝေးမှာမြို့ပြည်ဟာဥက္ကဋ္ဌဦးတင်အေးကတည်ယဝင်ဖွင့်ပြောပါကြီးဗျအဲ့လိုဖြစ်လာကြဗျ
โอเคအခုလို့ပြောပြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
စောစောကမြို့ကန်တူပြောသွားတယ်ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့အကိုဖြစ်သူဦးကျော်ညွန့်နဲ့ရင်းနှီးတဲ့ဦးစိုးမြင့်ကိုလည်း RFA ကတစ်ဆက်တည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်ခင်ဗျာဦးစိုးမြင့်ဟာတဲ့ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့အကိုဦးကျော်ညွန့်နဲ့ရင်းနှီးတယ်ဆိုပြီးတော့မြို့ကန်လူလူတွေစီကနေငွေကြေးကောက်ယူတာအပြင်ပေါ့လေအနာလွဲသုံးစားအနိုင်ကျင့်မှုတွေရှိနေတယ်လို့မြို့ကန်တွေကကျွန်တော် RFA ကိုပြောတာရှိပါတယ်အဲ့ဒါဦးစိုးမြင့်ရဲ့တုံ့ပြန်ချက်ကိုသိပြရစေခင်ဗျာ
မဟုတ်ပါဘူးခင်ဗျာလုံးဝမဟုတ်ပါဘူးခင်ဗျာကမ္ဘာမျိုးရဲ့ဖွံ့ဖြိုးတိုးတက်မှုကိုကျွန်တော်ပဲတိုင်ခံလုပ်နေတာပါခင်ဗျာအကုန်လုံးရှင်းလို့ရပါတယ်ကြာအဲ့ကိစ္စကိုကျွန်တော်ရှင်းလို့ရပါတယ်ကြာ
ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့အကုန်ဥကြုံညွန့်နဲ့ရင်းနှီးတယ်ဆိုတာရောအဲ့ဒါဟုတ်လားခင်ဗျာ
အဲ့ဒါတော့ဟုတ်ပါတော့ကြာဒုတိယဗိုလ်ချုပ်မူကြီးအကုန်ဥကြုံညွန့်နဲ့ရင်းနှီးတယ်ဆိုတော့ဟုတ်ပါတယ်ကြာ
အဲ့ဦးစိုးမြင့်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ကြာဟုတ်ကဲ့